တောင်ကျုပ်ပင်လယ်ထဲမှာရေပြင်နဲ့နမိတ်ပိုင်ဆိုင်မှုအငင်းပွားမှုကြောင့်နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံတမာရီအဖွဲ့အစည်းတက်ပြီးတော့အဆုံးအဖြတ်ယူခဲ့တဲ့ဖိလစ်ပိုင်နဲ့တရုတ်နိုင်ငံကြားမှာအခုတော့ဆက်ဆံရေးအတော်လေးနှွေးထွေးလာနေပါတယ်ဖိလစ်ပိုင်စီးပွားရေးနဲ့အခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်စေဖို့အတွက်တရုတ်ကဒေါ်လာသန်း80ကျော်ကူညီထောက်ပံ့မယ်လို့ဒီတစ်ပတ်ထဲမှာပဲကန့်လန့်ခဲ့ပါတယ်။တရုတ်နဲ့ဆက်ဆံရေးပြန်လည်ကောင်းမွန်ဖို့သမ္မတဒူတာတေးရဲ့ဆောင်ရွက်မှုတွေအောင်မြင်နေပုံရတဲ့အကြောင်း VOA သတင်းတောက် Ralph Jennings ပေးပို့တဲ့သတင်းကိုဆက်ပြီးတော့တင်ပြချင်ပါတယ်။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးနဲ့တရုတ်သမ္မတရှီဂျင်းပင်တို့ပြီးခဲ့တဲ့အင်္ဂါနေ့ကတရုတ်နိုင်ငံမှာဆွေးနွေးကြခြင်းမှာတရုတ်ကဖိလစ်ပိုင်နိုင်ငံစီးပွားရေးနဲ့အခြေခံအဆောက်အုံတွေအတွက်ဒေါ်လာ83သန်းကူညီထောက်ပံ့မယ်လို့ကြေညာခဲ့ပါတယ်။ဒါတွေမကဖိလစ်ပိုင်နိုင်ငံမှာဒေါ်လာ10ဘီလီယံနီးပါးဖို့စီးပွားရေးလုပ်ဖို့အတွက်ရည်ရွယ်ချက်ရှိကြောင်းတရုတ်ကုမ္ပဏီ၉ခုကဖိလစ်ပိုင်အစိုးရနဲ့စာချုပ်ချုပ်ခဲ့တယ်လို့ဖိလစ်ပိုင်သမ္မတရုံးပြောခွင့်ရသူရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တကယ်တော့တရုတ်နဲ့ဖိလစ်ပိုင်နိုင်ငံကြားမှာအခုလိုနှွေးထွေးတဲ့ဆက်ဆံရေးပြန်ဖြစ်လာတာနှစ်နှစ်လောက်ပဲရှိပါသေးတယ်။ဖိလစ်ပိုင်အရင်သမ္မတဘန်နီနိုအကီနိုလက်ထက်တုန်းကတောင်တရုတ်ပင်လယ်ထဲမှာတောင်ထွန်းနေတဲ့စကာရာဘိုလျှော်ကျွန်းငယ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့နိုင်ငံတကာအငြင်းပွားမှုဖြေရှင်းရေးခုံတမာတိရုံးအထိတက်ပြီးတော့ဆုံးဖြတ်ချက်ယူခဲ့ပါတယ်။သမိုင်းကြောင်းအရအဲ့ဒီကျွန်းဟာတရုတ်တို့ပိုင်မဟုတ်ဘူးလို့2016ခုနှစ်မှာခုံတမာတိရုံးကအဆုံးဖြတ်ပေးခဲ့ပါတယ်။အဲ့ဒီတော့ကတရုတ်နဲ့ဖိလစ်ပိုင်ဆက်ဆံရေးအတော်လေးအဖူးအထစ်တွေဖြစ်ခဲ့ပေမဲ့2016ခုနှစ်မှာပဲသမ္မတဒူတာတေးတက်လာခဲ့ပြီးတဲ့နောက်တရုတ်နဲ့ဆက်ဆံရေးပြန်လည်ကောင်းမွန်အောင်ကြိုးစားခဲ့ပါတယ်။2016အောက်တိုဘာမှာတရုတ်ကဖိလစ်ပိုင်မှာကူညီထောက်ပံ့မှုနဲ့ယင်းနှီးမြှုပ်နှံမှုတို့အတွက်စုစုပေါင်းဒေါ်လာ24ဘီလီယံထောက်ပံ့ဖို့ကတိပြုခဲ့တဲ့အပြင်ဖိလစ်ပိုင်တောင်ပိုင်းကမငြိမ်မသက်ဖြစ်နေတဲ့မင်ဒါနာအိုကျွန်းမှာမီးရထားလမ်းဆောက်လုပ်ရင်းနဲ့မွတ်စလင်သဘုံတွေနှိမ်နှင်းရေးကိုတရုတ်တို့ကကူညီခဲ့ပါတယ်။နှစ်နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့စကာရာဘိုလျှော်ကျွန်းတဝိုက်တရုတ်တို့ကသူတို့လှုပ်ရှားမှုတွေကိုလျှော့ချခဲ့တဲ့အပြင်အဲ့ဒီနေရာမှာပူးတွဲရေနံရှာဖွေလုပ်ဖို့အထိနှစ်ဖက်ဆွေးနွေးနေကြပါပြီ။အငင်းပွားနေကြတဲ့ရေနံနိမိတ်မှာမတော်တဆမှုတွေကိုရှောင်နိုင်ဖို့နှစ်နိုင်ငံကြားအဆက်အသွယ်တိုးမြှင့်ဖို့ကိုလည်းသမ္မတဒူတာဒေးနဲ့သမ္မတရှီတို့ဒီတစ်ပတ်ထဲမှာသဘောတူခဲ့ပါတယ်။အခုလိုတရုတ်တို့နဲ့ဆက်ဆံရေးကောင်းမွန်လာတာကဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးအတွက်အထောက်အကူဖြစ်စေတယ်လို့ Philippines Daily Ban တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက်ခ Harman Craft ကပြောပါတယ်
If you're talking about the sense that things are actually getting better in the Philippines as far as the economy is concerned
ဖိလစ်ပိုင်ရဲ့စီးပွားရေးကိုကြည့်ရင်ပိုပြီးကောင်းလာပါတယ်အဲ့ဒါက Aquino အစိုးရလက်ထက်ကဓာတ်တရုတ်နဲ့ဆက်ဆံရေးပိုကောင်းမွန်စေဖို့သမ္မတဒူတာရဲ့ကြိုးပမ်းမှုကြောင့်လို့လည်းအတိုင်းအတာတစ်ခုအရပြောနိုင်ပါတယ်
သမ္မတဒူတာတေအစိုးရလက်ထက်မှာတရုတ်စီကစုစုပေါင်းဒေါ်လာ169ဘီလီယံဘိုထောက်ပံ့ကူညီမှုတွေရအောင်လုပ်နိုင်ခဲ့တာကလည်းပြည်ရင်းမှာသမ္မတအပေါ်ထောက်ခံမှုဆက်ရနေစေတာဖြစ်ပါတယ်။တရုတ်စီးပွားရေးလုပ်ငန်းတွေဖိလစ်ပိုင်မှာနောက်ထပ်လာရောက်ယင်းနှီးမြှုပ်နှံဖို့စိတ်ဝင်စားနေကြတဲ့အပေါ်မှာလည်းအားလုံးကစိတ်ဝင်စားနေတယ်လို့ Banco de Oro Unibank ဘဏ်ကဈေးကွက်ဆိုင်ရာမဟာဗျူဟာမှူး JonathanRavialesca ပြောပါတယ
် I guess everyone's watching because these potential investments could further speed
အားလုံးကစောင့်ကြည့်လေ့လာနေကြတယ်လို့ကျွန်တော်ထင်ပါတယ်ယင်းနှီးမြှုပ်နှံကြမယ်အလားအလာတွေကနေနောက်ထပ်လုပ်ငန်းတွေမြန်မြန်ဆန်ဆန်ဖြစ်လာမယ်စီးပွားရေးတိုးတက်လာမယ်အလုပ်ကိုင်သစ်တွေပေါ်လာမှာဖြစ်ပါတယ
်သမ္မတဒူတာတေးဟာတရုတ်နိုင်ငံအပြင်ဂျပန်နိုင်ငံကယင်းနှီးမြှုပ်နှံမှုတွေဝင်လာအောင်လဲလှုံ့ဆော်ခဲ့ပါတယ်သူသမ္မတဖြစ်လာကစားမှာအမေရိကန်နဲ့ဆက်ဆံရေးတော်တော်လေးထိခိုက်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးတော့အမေရိကန်နဲ့လည်းဆက်ဆံရေးပြန်တိုးတက်လာနေပါတယ်။ဒူတာတေးအနေနဲ့တရုတ်နဲ့တိတ်ရင်းနှီးတယ်ဆိုတာမျိုးအမြင်မရောက်ဖို့ကြိုးစားပုံရတယ်လို့ Institute for Political and Electoral Reform အဖွဲ့ကအမှုဆောင်ဒါရိုက်တာ Ramon Garcibel ကပြောပါတယ
်။ I think it's trying not to portray a very pro-China
တရုတ်ကိုတိတ်လူလားတယ်ဆိုတဲ့အမြင်မရောက်အောင်သူကြိုးစားတယ်လို့ကျွန်တော်ထင်ပါတယ်။တရုတ်ကိုထောက်ခံသူလို့အမြင်ခံရမှာကိုသူမလိုလားပါဘူး။
ဖိလစ်ပိုင်ပြည်သူအများစုကတော့သမ္မတဒူတာတေးရဲ့တရုတ်နဲ့ဆက်ဆံရေးအပေါ်ယုံကြည်လက်ခံကြတယ်လို့သူကပြောပါတယ်။ဖိလစ်ပိုင်နိုင်ငံမှာနိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေလိုအပ်နေတာကြောင့်တရုတ်ကအမြောက်အများလာရောက်ရင်းနှီးမြှုပ်နှံမှာကိုဖိလစ်ပိုင်အစိုးရကကြိုးစိုးနေတာဖြစ်တယ်လို့ဒေတာရင်းစီးပွားရေးပညာရှင်တွေကလည်းပြောပါတယ်ရှင်။